မြန်မာနိုင်ငံကလိုယူဆရတဲ့ရိုဟင်ဂျာ80ကိုနိုင်ငံတောင်ပိုင်းကကျွန်းတစ်ခုပေါ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့နိုဝင်ဘာလ16ရက်နေ့မှာပြောပါတယ်ထိန်းသိမ်းခံရတဲ့သူတွေကကလေးငယ်30လဲပါဝင်တယ်လို့ဆိုပါတယ်ကနအူးစုံစမ်းစစ်ဆေးမှုတွေအရသူတို့ဟာမြန်မာနိုင်ငံတဲကလာတဲ့မွတ်စလင်တွေဖြစ်ပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုသွားဖို့ဖြစ်တယ်လို့သိရကြောင်းဖန်ကခရံရဲမှုစုံကနေဖိုတီစရီကရိုက်တာသတင်းဌာနကိုပြောပါတယ်သူတို့ဟာရိုဟင်ဂျာတွေလားဒါမှမဟုတ်မြန်မာနိုင်ငံကနေတရားမဝင်ခုံးဝင်လာကြသူတွေလားဆိုတာသူတို့အနေနဲ့ကိုယ်ကပြပြမသိရသေးတဲ့အကြောင်းအဲ့ဒီအတွက်စုံစမ်းစစ်ဆေးမှုတွေဆက်လက်ပြုလုပ်နေကြောင်းဖန်ကခရိုင်အုပ်ချုပ်ရေးမှူးစူပို့ချ်ကလည်းပြောပါတယ်ကလေးငယ်တွေကိုလူမှုဖွံ့ဖြိုးရေးဌာနကစောင့်ရှောက်ပေးထားမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ရိုဟင်ဂျာတွေဟာအခုလိုရာသီဥတုကောင်းမွန်ပြီးလှိုင်းငြိမ်တဲ့အော်တိုဘာလကနေအေပြီလအတွင်းအိန္ဒိယချင်းထိုင်းနိုင်ငံဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံတွေကိုခရိုနီခရိုနဲ့လေတွေနဲ့သွားဖို့ကြိုးစားကြလေရှိပါတယ်မွတ်စလင်အများစုနေထိုင်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရေလန်းကနေသွားဖို့ကြိုးစားကြတာဖြစ်ပါတယ်